အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မှာလက်မှတ်ရေးထိုးထားတဲ့ရာသီဥတုဆိုင်ရာပါတီသဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်အဆင်သင့်ဖြစ်နေပြီလို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။သဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတထရန့်ဆုံးဖြတ်ထားပြီးအသေးစိတ်အချက်အလက်တွေကိုတော့အမေရိကန်ပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီ EPA အကြီးအကဲ Stephen ကတင်ပြလိုက်မယ်လို့လည်းသမ္မတရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တရားရည်သိရှိထားတဲ့အမည်မဖော်လိုသူအင်ဗျူရောအစိမ့်တာဝန်ရှိသူတွေကိုကူကာပြီးအမေရိကန်ခြေဆိုင် SCF website ကပထမဆုံးသတင်းရေးသားဖော်ပြလာကြပါဆုံးဖြတ်ချက်နဲ့ပတ်သက်လို့သတင်းပေါက်ကြားပြီးနောက်မှာပဲမချန်ရက်တွေအတွင်းသူသဘောထားကိုပြောဆိုမယ်ကြောင့် Twitter လူမှုကွန်ရက်မှာသမ္မတထရန့်ဒီကနေ့ပဲပြောဆိုခဲ့ပါတယ်ပါတီသဘောတူညီချက်ကတော့ဇီဝရုပ်ကျွင်းလောင်စာတွေကနေထွက်ပေါ်လာတဲ့ကာဝန်တန်းငွေတွေကိုရှော့ချပြီးကဘာကြီးပူနွေးလာမှုကိုထိန်းချုပ်သွားဖို့ပင်လယ်ရေပြင်မြင့်တက်လာတာမိုးကောင်တာစတဲ့ရာသီဥတုဖောက်ပြန်မှုတွေပေါ်တက်ရောက်မှုတွေရောပါလာစေဖို့ရည်ရွယ်ထားတာဖြစ်ပါတယ်သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ကောင်မှာချင်းပါခဲ့တဲ့စက်မှုထည်သည့်ခုနှစ်နိုင်ငံ G7 ညီလာခံအတွင်းအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့တွဲဆုံရမှာသဘောတူညီချက်ကိုအတည်ပြုထောက်ခံမှုညှင်းဆန်ထားတာပါတရုတ်နိုင်ငံပြီးရင်ကာဗွန်တန်းငွေကမ္ဘာမှာထွက်လွှတ်မှုဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်တော့ဒီသဘောတူညီချက်ပေါ်ထိခိုက်မဲ့အလားအလာတွေလည်းရှိနေကြပါတယ်